တော်တာရှင်ပါဗျာ
။အခုဆိုရင်ရန်ကုန်လိုင်စင်နဲ့ကားတင်သွင်းခွင့်ရပ်ဆိုင်းထားခဲ့တာတော်တော်ကြာပါပြီ။အရင်သမရဦးသိန်းစိန်အစိုးရလက်ထက်ကရန်ကုန်မှာကားတွေများလာတယ်၊ယာဉ်ကြောတွေကျက်လာတယ်ဆိုတဲ့အကြောင်းပြချက်နဲ့မော်တော်ကားပါကင်တင်ပြနိုင်သူကိုပဲကားတင်သွင်းခွင့်ပြုတဲ့စနစ်ကျင့်သုံးခဲ့ပါတယ်။တကယ်လက်တွေ့မှာတော့ရန်ကုန်ကကားဝယ်ယူတင်သွင်းမဲ့ပြည်သူတွေဟာကိုယ်ပိုင်ကားပါကင်တစ်ခုပြဖို့ဆိုတာမလွယ်ပါဘူး။ဒီအတွက်ကြောင့်ဖွဲ့စားတွေကနေပြီးတဆင့်အကြံဖန်တွေလုတ်ကင်ကြရပါလေလုတ်ကင်တဲ့ဤကတော့တောင်တကုံမြောက်တကုံကကားထားလို့ရမယ်နေရာတွေကိုကားပါကင်အဖြစ်အသုံးပြုမယ်လို့တင်ပြအဲ့ဒီတင်ပြချက်ကိုသက်ဆိုင်ရာတာဝန်ရှိသူတွေကခွင့်ပြုချက်ချပေးရအောင်လက်ပေးလက်ယူလို့ခွင့်ပြုချက်ရထားတဲ့ကားပါကင်နေရာကိုတင်ပြပြီးကားတင်သွင်းခွင့်လျှောက်ထားကြတာမျိုးဖြစ်ပါလေနောက်ပိုင်းမှာကားပါကင်ပါမစ်ဈေးကွက်ဆိုတာပါဖြစ်ပေါ်လာပြီးအစိုးရကရန်ကုန်လိုင်စင်နဲ့ကားတွေတင်သွင်းခွင့်မရဆိုင်ခင်အချိန်အထိပါကင်ပါမစ်ပေါက်ဈေးဟာကျပ်9သိန်း8သိန်းဈေးပေါက်ခဲ့ပါတယ်။အဲ့ဒီအချိန်ကရန်ကုန်တိုင်းအစိုးရဟာကိုပြထားတဲ့ကားပါကင်နေရာမှာကားမထားတဲ့သူတွေကိုအရေးယူမယ်ဆိုပြီးဖမ်းနာစည်းတာလုပ်ခဲ့ပါသေးတယ်။ဒါပေမဲ့လည်းအဲ့လိုအရေးယူမယ်ဆိုရင်ကားပိုင်ရှင်အများကြီးကိုအရေးယူရမှာဖြစ်လို့နောက်ပိုင်းအဲ့ဒါကိုလည်းပဲအကောင့်ထဲမဖော်ပြတော့ပါဘူး။ဘယ်လိုပဲဖြစ်ဖြစ် NLD အစိုးရတက်လာတဲ့အခါလုပ်ငန်းရှင်တွေကရောပြည်သူတွေကပါအဲ့လိုအတိတ်ပဲမဲ့တဲ့ကားပါကင်တင်ပြမှကားတင်သွင်းခွင့်ပေးမယ်ဆိုတဲ့စနစ်ဖျက်သိမ်းပေးဖို့တောင်းဆိုတာတွေရှိလာပါတယ်။အခုဆိုရင်အစိုးရကိုယ်တိုင်ကလည်းပဲအလုပ်ယုံဆွေးနွေးပွဲတွေလုပ်ပြီးကားတင်သွင်းခွင့်ဆိုင်ရာမူဝါဒအသစ်ချမှတ်ဖို့ပြင်ဆင်နေပါပြီ။မြန်မာနိုင်ငံရဲ့ကားတင်သွင်းမှုဘယ်လိုဖြစ်တင်တယ်လဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြခြင်းပါတယ်။လက်ရှိကျင်းပခဲ့ပြီးဖြစ်တဲ့အလုပ်ယုံဆွေးနွေးပွဲတွေမှာအစိုးရဝန်ကြီးဌာနတာဝန်ရှိသူတွေရန်ကုန်တိုင်းအစိုးရတာဝန်ရှိသူတွေနဲ့ကားတင်သွင်းတဲ့လုပ်ငန်းရှင်တွေတက်ရောက်ဆွေးနွေးခဲ့ကြတယ်လို့သိရပါတယ်။ဆွေးနွေးပွဲမှာလုပ်ငန်းရှင်တွေဘက်ကရန်ကုန်လိုင်စင်ကားတင်သွင်းခွင့်နဲ့ပတ်သက်ပြီးပါကင်ပါမစ်စနစ်ဟာအဓိပ္ပာယ်မရှိတာကြောင့်ဖျက်သိမ်းဖို့လိုတဲ့အကြောင်းရန်ကုန်မှာကားတွေများပြားနေတဲ့ကိစ္စအခွန်စနစ်နဲ့ထိန်းချုပ်ရင်ရနိုင်တဲ့အကြောင်းလုပ်ကိုင်နေမဲ့နီးနာတွေကတော့တင်သွင်းလာတဲ့ကားတွေတဲကထုတ်လုပ်သက်တမ်း15နှစ်ကျော်တဲ့ကားတွေရန်ကုန်မှာထားခွင့်မပြုဘဲနေကိုပို့ဖို့စီကံချက်ထုတ်နိုင်တဲ့အကြောင်းမော်တော်ကားတင်သွင်းရင်တင်သွင်းခြင်းမှတ်ပုံတင်ခြင်းကိုလျှော့ပေါကောက်ခံပြီးနောက်ပိုင်းရန်ကုန်မှာသုံးဆွဲစဉ်ကားလာတစ်လျှောက်လုံးသက်တမ်းတိုးအခွန်ကိုတိုးမြင့်ကောက်ခံဖို့လိုအပ်ကြောင်းအဲ့ဒါလိုလုပ်သွားမယ်ဆိုရင်ရန်ကုန်လိုင်စင်ကားတွေအတွက်အခွန်အတုပ်ပိုးပြီးတော့ဆောင်ရမှာဖြစ်လို့ရန်ကုန်မှာထားမဲ့ကားနှဲပါသွားပြီးယာဉ်ကြောကျက်တဲမှုကိုလည်းပဲတစ်ဖက်တစ်လမ်းဖြည့်ရှင်းပြီးသားဖြစ်သွားမှာဖြစ်ကြောင်းအကြံပေးကြပါတယ်။ဒါတွေကတော့လုပ်ငန်းရှင်တွေဘက်ကအကြံပြုချက်တွေပါ။တကယ်တော့အရင်အစိုးရအဆက်ဆက်ကတည်းကမြန်မာနိုင်ငံမှာကားတင်သွင်းခွင့် policy ရဲ့လို့ဟုတ်တိပတ်တိရှိမထားခဲ့ပါဘူး။စစ်အာဏာရှင်တွေခေတ်တုန်းကတော့ပြည်သူတွေကိုကားတင်သွင်းခွင့်လုံးဝပိတ်ထားခဲ့ပါတယ်။အကြောင်းကတော့စစ်အစိုးရထိပ်ပိုင်းခေါင်းဆောင်တွေအနေနဲ့ကားတစီးတင်သွင်းခွင့်ခွင့်ပြုလက်မှတ်တစ်စောင်းလက်မှတ်ထိုးပေးလိုက်ရုံနဲ့ကျငွေသိန်းတထောင်လောက်လက်ငွေရနိုင်လို့ပါပဲဒီလိုနီးနဲ့စစ်အာဏာရှင်တွေခင်မှာမော်တကားရှားပါပြီးရှိနေတဲ့ကားဟောင်းကားစုပ်တွေကလည်းပဲကျငွေသိန်း900သိန်း800ပေးရလို့ပေးရမော်ဒယ်မြင့်တပတ်ရဲ့ကားတွေတောင်ကျသိန်း2000 3000ဈေးပေါက်လို့ပေါက်ဖြစ်ခဲ့ရတာပါဤကုန်းချုပ်လိုက်ရင်တော့တိုင်းပြည်ထဲမှာမော်တကားရှားပါပြီးပြည်သူတွေကားဝယ်မစည်းနိုင်စီးပွားရေးလုပ်ငန်းလုပ်ရမှာလဲမော်တကားအတွက်ရင်းနှီးမြှုပ်နှံရတဲ့ငွေပမာဏကများပြားလို့စီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုထိခိုက်တယ်ဆိုတဲ့အခြေအနေရောက်ခဲ့ပါလေ။တမရဦးသိန်းစိန်အစိုးရလက်ထက်ရောက်လာတော့အရင်အာဏာရှင်တွေပိတ်ဆို့ထားတဲ့ကားတင်သွင်းခွင့်ဆိုတာကိုဖြေလျှော့ပေးပါလေ။ကားအိုကားဟောင်းတွေကိုအရေးကြိုးဖို့အစိုးရစီကိုလာအပ်ရင်တပတ်ရဲ့ကားတစ်စီးတင်သွင်းခွင့်ပါမစ်ထုတ်ပေးတာ။ပါမန်ပြည်သူတွေကိုတပတ်ရဲ့ကားတစ်စီးစီတင်သွင်းခွင့်ပြုတာစတာမျိုးလုပ်ခဲ့ပါလေ။ဒီလိုဖွင့်ပေးလိုက်တဲ့အတွက်ကြောင့်လဲ9နှစ်လောက်အတွင်းမှာမော်တော်ကားအစီးရေ6သိန်း9000ကျော်တင်သွင်းနိုင်ခဲ့ပေမဲ့တိုင်းပြည်ရဲ့လူဦးရေအရလိုအပ်ချက်စီးပွားရေးအရလိုအပ်ချက်စတာတွေနဲ့ကိုက်ညီမှုမရှိဘဲကပောက်ကမဖြစ်နေသေးပဲဆိုတာတွေ့နိုင်ပါတယ်။ဥပမာတင်သွင်းလာသမျှကားအားလုံးနီးပါးဟာမြန်မာနိုင်ငံရဲ့လက်ရကမောင်းစနစ်နဲ့လုံးဝမကိုက်ညီတဲ့ဂျပန်တစ်ပတ်ရဲ့ညာကိုင်းကားတွေကြီးပဲဖြစ်နေတာ 1300cc အောက်ကားဆိုရင်အခွန်လျှော့ပေါ့ပေးတာကြောင့်အင်ဂျင်ပါဝါသေးတဲ့ကားတွေပဲတင်သွင်းလာလို့မော်တကားအများစုဟာအသုံးပြုလို့အဆင်ပြေမဲ့ရန်ကုန်မှာပဲကားတွေစုပုံနေပြီးယင်ကြောကျတဲ့နေတာကချင်ပြည်နယ်၊ကယားပြည်နယ်၊မွန်ပြည်နယ်နဲ့ကရင်ပြည်နယ်တွေမှာသူတို့ဒေသလမ်းတွေနဲ့ကန့်ညီတဲ့ကားတွေကို ြည်သူတွေဝယ်မသုံးနိုင်တာကြောင့်ဒီနေ့အချိန်အထိအောင်လိုင်စင်မဲ့ဝက်တော့ကားတွေကိုပဲအသုံးပြုနေသေးတာ။ဘာစကားအပါအဝင်လုပ်ငန်းသုံးကားတွေမသွင်းကြလို့အဲ့လိုကားမျိုးရှားပါနေတာစတဲ့ပြဿနာအမျိုးမျိုးကိုတွေ့ကြရမှာပါ။တကယ်တော့အစိုးရဟာမြန်မာနိုင်ငံတနိုင်ငံလုံးအတိုင်းအတာနဲ့ဘယ်လိုကားမျိုးလိုအပ်နေသလဲဆိုတာကိုအရင်သူတွေသနာလုပ်ဖို့လိုပါတယ်။ဥပမာပြည်နယ်တွင်မှာပြည်သူတွေသုံးနိုင်တဲ့ပစ်ကတ်လိုကားမျိုးတွေဘာစကားနဲ့လုပ်ငန်းသုံးကားမျိုးတွေများများတင်သွင်းနိုင်အောင်အခွန်ငွေလျှော့ပေးတဲ့စနစ်ကျင့်သုံးဖို့လည်းဖြစ်ပါတယ်။နိုင်ငံတွင်းလိုအပ်တဲ့မော်တော်ကားတွေတင်သွင်းလာပြည်သူတွေအသုံးပြုနိုင်မှအတိုင်းပြည်စည်းဘဝရေးအတွက်ရောပြည်သူတွေရဲ့လူနေမှုဘဝအတွက်ပါမြင့်တက်လာမှာဖြစ်ပါတယ်။နောက်ပြီးလက်ရှိကျင့်သုံးနေတဲ့အဓိပ္ပာယ်မဲ့တဲ့ပြည်သူတယောက်ချင်းကိုကားတင်သွင်းခွင့်ပြုတယ်ဆိုတဲ့စနစ်အစားလုပ်ငန်းရှင်တွေကိုပဲသွင်းခိုင်းပြီးတော့ပြည်သူတွေလွယ်လွယ်ကူကူဝယ်နိုင်တဲ့စနစ်ဖြစ်အောင်ပြုပြင်ဖို့လိုပါတယ်။ဒါအပြင်မော်တကားလိုအပ်ချက်ကတစ်နှစ်ကို3,000-3,000ကျော်လောက်ဖြစ်နေတာမို့တိုင်းပြည်ထဲမှာမော်တကားတပ်ဆင်ထုတ်လုပ်တဲ့စက်ရုံတွေထူထောင်ဖို့လဲအားပေးတာမျိုးလုပ်သင့်ပါတယ်။ရန်ကုန်မြို့မှာမော်တကားကျတဲ့ကိစ္စကတိကျပြဿနာတစ်ခုပါ။အဲ့ဒီပြဿနာကိုတခြားနိုင်ငံတွေဖြေရှင်းသလိုကားပါကင်တွေစနစ်တကျသတ်မှတ်ပြီးငွေကြေးကောက်ခံတာမျိုးလုပ်ငန်းရှင်တွေတင်ပြသလိုနှစ်စဉ်ကြေးခက်မြင့်မြင့်သတ်မှတ်ပြီးတော့အခွန်ကောက်တာမျိုးလုပ်ရင်လည်းပြည်လည်နိုင်ပါကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ။